တော်ရှိမြခင်ဗျာမြန်မာနိုင်ငံမှာတွေ့ရှိရတဲ့ကင်ဆာရောဂါတွေထဲမှာရင်သားကင်ဆာရောဂါကအများဆုံးဖြစ်နေတဲ့အတွက်နှုတ်ဝင်တစ်ဖက်ကိုခွဲစိတ်ဖြတ်တော့ကုသခံယူထားရတဲ့ဝီနာရှင်တွေကိုပတ်ဝန်းကျင်မှာတွေ့ဘူးကြားဘူးနေကြရတာပါပဲဝီနာရှင်အများစုဟာကင်ဆာရောဂါအဆင့်တစ်မှတ်ချက်နောက်ကျပြီးမှကုသခံယူကြလိမ့်ရှိတဲ့အတွက်နှုတ်ဝင်တစ်ခုလုံးကိုခွဲစိတ်ဖြတ်တော့ကုသခံယူကြရတဲ့အပြင်ဓာတ်ရုံကြီးပေးကုသတာနဲ့ကင်ဆာဆေးသွင်းတာတွေကိုပါပူးပေါင်းပြီးကုသခံယူနေကြလိမ့်ရှိပါတယ်ဒီကုသချက်တွေကိုတွေ့မြင်နေကြရတဲ့အမျိုးသမီးတချို့ဟာရင်သားမှာအကျိတ်ထွက်လာတဲ့အခါမျိုးမှာနှုတ်ဝင်တစ်ခုလုံးခွဲစိတ်ဖြတ်ထုတ်ပြခံရမှာကိုဆိုရင်ပြီးအကျိတ်ကြည်စည်တွေနဲ့လင်းကျန်ကုသနေကြတာကိုတွေ့မြင်နေရတတ်ပါတယ်။မလိုအဖင်းနဲ့ရင်သားပေါ်မှာဆေးမျိုးမျိုးလိမ့်အောင်နေကြတဲ့အတွက်နှုတ်ဝင်တစ်ခုလုံးရောင်ကိုင်းပြီးပြည်တင်တာဖြစ်လာသူတွေရှိနေတတ်ပါတယ်။ရင်သားမဆုံးရှုံးသွားပြီမဲ့ရင်သားအလှတော့ပျက်စီးသွားကြရရှာပါတယ်။ရင်သားမှာအကျိတ်ပေါ်ယုံနဲ့ကင်ဆာရောဂါလို့ဆွဆွဲလို့မရနိုင်သလိုနှုတ်ဝင်တစ်ခုလုံးကိုခွဲစိတ်ဖြတ်ထုတ်ပြစရာလည်းမလိုပါဘူး။စမ်းသပ်စစ်ဆေးမှုတွေကိုဆက်လက်ပြုလုပ်ဖို့လိုအပ်နေပါသေးတယ်။ရင်သားအကျိတ်၅ခုကိုတခွဲဆန်းသက်လိုက်တဲ့အခါမှာ၄ခုကကင်ဆာရောဂါမဟုတ်တဲ့အတွက်စိုးရင်ပူပန်စရာတော့မလိုအပ်ပါဘူး။အကျိတ်ပေါ်လာတိုင်းရင်သားကိုဖျက်တော့ကုသရမယ်ဆိုတာဟာလည်းမမှန်ကန်ပါဘူး။အသက်20အရွယ်မျိုးသမီး90ရာခိုင်နှုန်းရဲ့ရင်သားအဆုံထဲမှာနေရာရှိသွားတတ်တဲ့အကျိတ်မျိုးတွေရှိနေတတ်ပါတယ်။ဒီအကျိတ်မျိုးကကင်ဆာအကျိတ်မဟုတ်ဘဲသမန်နှုတ်အကျိတ်တွေဖြစ်နေတဲ့အတွက်အသက်အရွယ်ကြီးလာတဲ့အများသူ့လိုလိုသိငယ်ပြီးပျောက်ကွယ်သွားကြလိမ့်ရှိပါတယ်။ကြီးထွားလာတဲ့အကျိတ်မျိုးကသာလျှင်အလှမပြည့်စီဖို့ခွဲစိတ်ဖျက်တော့ပြရတာဖြစ်ပါတယ်။အကျိတ်ခွဲတဲ့ဆူမှာလည်းနှုတ်ငုံဖျက်ထုတ်ပြတာမဟုတ်ပဲရင်သားတွေကအကျိတ်ကူတာတည်တံ့ယူချက်ပြီးဖေရှားခွဲထုတ်ပြတာမို့အမာရွတ်တောင်ထင်မကျန်ရိုက်ခဲ့တာပါဘူး။အသက်40ကျော်ကပေါ်ရင်ရင်သားကျိတ်မျိုးကတော့ကင်ဆာရောဂါဖြစ်နိုင်ခြေရှိတဲ့အတွက်ဘယ်သူမှမဆိုရင်သားမှာအကျိတ်ဆန်းသတ်မိခဲ့ရင်ဆီအောင်နဲ့ပြတ်သက်စစ်ဆေးဖို့လိုအပ်နေပါလေ။ဆီအောင်ကအကျိတ်ကိုအသေးသေးနဲ့ဆုပ်ယူပြီးတခွဲခန့်ကိုပေးဖို့စစ်ဆေးတတ်ပါလေ။တခါလီမှာအကျိတ်တစ်ခုလုံးကိုထုတ်ယူပြီးစစ်ဆေးရတာတွေလည်းရှိနိုင်ပါလေ။ဒီစစ်ဆေးချက်တစ်ခုစလုံးဟာဆေးရုံတက်စရာမလိုအပ်ဖဲထုံဆေးပေးပြီးစစ်ဆေးနိုင်တာမို့နာကျင်စရာအကြောင်းလည်းမရှိပါဘူး။ရင်သားကျိတ်ပေါ်နေတာကမနာကျင်သေးလို့ဆိုပြီးဂရုမစိုက်ပေးထားတဲ့အမျိုးသမီးတွေလည်းရှိတတ်ပါတယ်။တကယ်လို့ကင်ဆာကျိတ်ဖြစ်နေခဲ့ရင်ရောဂါအဆင့်ကူးပြောင်းသွားနိုင်ပြီးဂျိုင်းကြောက်အောက်ကကျိတ်တွေပါကြီးထွားရောင်ကိုင်းလာရနိုင်ပါတယ်။ရင်သားကျိတ်ကနေအနာဖြစ်ပြောင်းလဲသွားရသူတွေလည်းရှိပါတယ်။ရင်သားပေါ်မှာအနာပေါက်လာတာကိုအောက်ခံဘော်လီအင်ဂျီပွန်းလို့ဆိုပြီးဆေးမီးလိုနဲ့လင်းကျန်ကုသနေတဲ့အမျိုးသမီးတူကိုလည်းတွေ့ခဲ့ရပါပါတယ်။ရင်သားကင်ဆာရောဂါရဲ့လက္ခဏာတွေထဲမှာရင်သားကျိတ်ထွက်တာအပြင်ရင်သားမှာအနာပေါက်တာ၊နှုတ်အုပ်နှစ်ဖက်အရွယ်စမညီမျှတာ၊နှုတ်သီးကောင်းချိုင်ဝင်တာရင်သားပေါ်မှာလီမော်ဒီကွန်လိုမျိုးအဆက်ပြောက်သေးသေးလေးတွေပေါ်ထွက်လာတာနဲ့လူသီးကောင်းကနေသွေးရစီချဆင်တာတွေပါဝင်နေတတ်ပါတယ်။ရင်သားကျိတ်ကြောင့်ပြင်ရင်ကြောတွေပိတ်ဆို့သွားခဲ့ရင်လက်မောင်းတစ်ဖက်ရုံကိုင်းလာရတာမျိုးတွေလည်းရှိနိုင်ပါသေးတယ်။ရင်သားကျိတ်ရှိမှရှိသိရှိနိုင်ဖို့ရင်သားတက်မှန်ရိုက်ဆက်နဲ့စစ်ဆေးကြည့်လို့ရပါတယ်။ဒီဆက်ဟာလက်နဲ့ဆန်းလို့မမိနိုင်တဲ့အင်မတန်သေးငယ်တဲ့အကျိတ်မျိုးကိုတောင်ရှားဖွေဖော်ထုတ်နိုင်စွမ်းရှိတဲ့အတွက်တစ်နှစ်တစ်ခါပုံမှန်စစ်ဆေးနေမယ်ဆိုရင်ရင်သားကင်ဆာရောဂါကိုစောစောစီစီဖော်ထုတ်သိရှိနိုင်ပါတယ်။မကြာခဏတက်မှန်ရိုက်တာဟာတက်ရောက်ကြီးတင်လာနိုင်တဲ့အတွက်အသက်35နှစ်အောက်အမျိုးသမီးတွေကိုရင်သားတက်မှန်ရိုက်ဆက်ဆေးဖို့မသင့်လျော်ပါဘူး။မြန်မာနိုင်ငံမှာရင်သားတက်မှန်ရိုက်ဆက်တွေကရှားပါးနေသေးတာကြောင့်အမျိုးသမီးတိုင်းကိုဆက်နဲ့ဆက်ဆေးပေးဖို့ကမဖြစ်နိုင်ပါဘူး။ဒါကြောင့်ကိုယ့်ရဲ့ရင်သားကိုကိုယ်တိုင်းကင်တွယ်စမ်းသပ်ဆက်ဆေးဖို့လိုအပ်ပါတယ်။ဆက်ဆေးနည်းကိုတော့မိသားစုဆီအောင်တယောက်စီမှာတည်ယူထားလို့ရနိုင်ပါတယ်။ကိုယ်တိုင်းစမ်းသပ်နည်းမှာအဆင့်၅ဆင့်ပါဝင်ပါတယ်။မှန်ရှိမှမတ်တရပြီးရင်သားနှစ်ဖက်ကိုနှိုင်းရှင်ကြည့်ရှုရတာဖြစ်ပါတယ်။ရောင်ကိုင်းမှုရှိမရှိအရေပြားတွမှုနှုတ်သီးကောင်းချက်ဝင်မှုရေုံနှစ်ဖက်ညီမညီစတာတွေကိုကြည့်ရှုရပါတယ်။ပထမဆင်းမှာလက်နှစ်ဖက်ကိုပေးချထားပြီးဒုတိယဆင်းမှာခါထောက်တဲ့အနေအထားနဲ့တတိယဆင်းမှာတော့လက်နှစ်ဖက်ကိုဥကောင်းပေါ်တင်ထားပြီးရင်သားနှစ်ဖက်ကိုနှိုင်းရှင်ကြည့်ရှုရပါတယ်။နှုတ်သီးကောင်းနှစ်ခုကိုလက်နဲ့ဖြစ်ကြည့်ပြီးနှုတ်ထွက်လာမလားနဲ့အခြားအရေးကြီးအရင်နောက်ပြီးသွေးဆက်တာတွေထွက်မထွက်စမ်းသပ်ကြည့်ရှုရပါသေးတယ်။နောက်ထပ်ဆင်းတစ်ခုကတော့အကျိတ်ကိုစမ်းသပ်တာဖြစ်ပါတယ်။လက်ညှိုးလက်ကလေးလက်စကြွေသုံးချောင်းပူပြီးနှုတ်ဦးတစ်ခုကြီးပေါ်မှာအသားအရာဖိချီဝိုင်းပတ်စမ်းသပ်ပါတယ်။နှုတ်ဦးတစ်ခုလုံးနေရာနှက်တော့အောင်လက်ချောင်းတွေကိုနေရာရွှေ့ပြီးဝိုင်းပတ်စမ်းသပ်ပြရပါတယ်မတရအနေထားနဲ့စမ်းသပ်ပြီးရင်ပက်လက်အိတ်အနေထားနဲ့တစ်ခါထပ်မှဆစ်ဆေးရပါတယ်အဆင့်၅ဆင့်စမ်းသပ်ချက်ကိုတစ်လမှတစ်ခါမြည့်ရသွေးပေါ်ပြီးတဲ့နေတိုင်းမှာကိုယ်တိုင်ပြုလုပ်ဖို့လိုအပ်ပါတယ်ရင်သားမှာထူးခြားချက်တစ်ခုတည်းတွေ့ရှိရတာနဲ့မိသားစုဆီအောင်စီမှာထပ်မှအတည်ပြုစမ်းသပ်ဖို့လိုအပ်ပါတယ်ရင်သားအကျိတ်မတည်ကြသွားရင်ထုံးစံတိုင်းခွဲစိတ်ဆီအောင်စီမှာအသေးသေးနဲ့အကျိတ်ကိုဆုပ်ယူပြီးတစ်ခွက်ကန်းပို့ဆစ်ဆေးဖို့လိုအပ်ပါသေးတယ်အကျိတ်တစ်ခုလုံးကိုထုတ်ယူပြီးဆစ်ဆေးရတာတွေလည်းရှိတတ်ပါတယ်တစ်ခွက်တွေ့ရှိချက်ကကင်ဆာမဟုတ်ခဲ့ရင်ဆက်လက်ကုသစရာမလိုအပ်တော့ပါဘူးကိုရင်သားကိုကိုယ်တိုင်စစ်ဆေးတဲ့နေရာငွေကြေးကုန်ကြစရာမရှိဘဲ15မိနစ်သာအချိန်ပေးဖို့လိုအပ်ပါတယ်ရင်သားချိတ်ကိုကိုယ်တိုင်ဆက်မိလိုက်တဲ့အချိန်မှာအချိတ်ရွယ်စားကမကြီးစီရွယ်တဲ့ပိုပြီးကြီးနေတတ်တဲ့အတွက်ချိတ်ကိုတစ်ခွက်ဆက်သက်ကြည့်လိုက်လို့ကင်ဆာရောဂါလို့ဖော်ညွှန်းလာခဲ့ရင်ရင်သားဖြတ်တော့မခံရဘူးလို့တော့အာမခံချက်ကြိုတင်ပေးမထားနိုင်ပါဘူးကိုရင်စစ်ဆေးနေရတာဟာရင်သားကိုပုံမှုကယူဆိုင်လာစေပြီးထူးခြားချက်ရှိလာရင်ဆီအောင်စီကိုပြတ်သားရမယ်ဆိုတဲ့အသည့်တော့ဝင်သွားစေနိုင်ပါတယ်ရင်သားချိတ်နဲ့ရင်သားကင်ဆာကိုခွဲခြားသိမြင်လာနိုင်ပြီးမလိုအပ်တဲ့ဆေးမီးတို့လိမ့်ကျန်ကုသတာတွေကိုလည်းရှောင်ရှားလာနိုင်မှာဖြစ်ပါတယ်။ချက်နေစရာအကြောင်းလည်းမရှိတဲ့အတွက်အမျိုးသမီးတိုင်းအပြေပေါ်ဝင်ငင်းကဆလို့ဇေယျဟိုင်းတော်တဲ့အထိကိုရင်သားကိုကိုယ်တိုင်လက်စင်ပုံမှန်စစ်ဆေးနေဖို့လိုအပ်ပါကြောင်းဆီအောင်တူရဲ့မှတ်တမ်းစီစဉ်ကနေတင်ဆက်လိုက်ရပါတယ်။တော်တော်ရှင်များခင်ဗျာဒီဆောင်မပါဖော်ပြချက်တွေဟာပ ပြပဆုံးမရှင်ဒေါက်တာစီနိုင်ရဲ့ကိုယ်ပိုင်အဘော်နဲ့ရည်သားချက်တွေသာဖြစ်ကြောင်းအစီရင်ခံပါတယ်။